ယူရိုနိုင်ငံဘက်ကမြို့လေမှာမနေ့စနေနေ့ကအစိုးရကိုစန့်ကျင်ဆန္ဒပြနေကြတဲ့သူတွေကိုလက်နက်ခိုင်ထားတဲ့လူတစုကတိုက်ခိုက်ခဲ့မှုကြောင့်တေဆုံးသူအရေအတွက်ဟာလူ24ယောက်ထပ်မံရှိသွားခဲ့ဖြစ်တယ်လို့အီရတ်အာဏာပိုင်တွေကပြောလိုက်ပါတယ်။ဒီတိုက်ခိုက်မှုဟာတောက်ကြာနေနောက်ပိုင်းကစတင်ခဲ့တာဖြစ်ပြီးတော့တနက်နေ့ပစ်တာတွေဓာတ်နဲ့ထိုးတိုက်ခိုက်တာတွေကြောင့်နောက်ထပ်လူ128ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့အီရတ်ရဲတပ်ဖွဲ့နဲ့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီတည်ဆုံသွားတဲ့သူတွေထဲမှာရဲတပ်ဖွဲ့ဝင်3ယောက်လည်းပါဝင်ခဲ့တယ်လို့ဆိုပါရယ်ပြီးခဲ့တဲ့အောက်တိုဘာ10ရက်နေ့ကစတင်ပြီးအီရတ်နိုင်ငံတော်လမ်းပေါ်ထွက်ဆန္ဒပြတာတွေဖြစ်ခဲ့ခြင်းကစပြီးတော့ဒီတိုက်ခိုက်မှုဟာအီရတ်နိုင်ငံမှာလူအသေးပြောက်အများဆုံးနေတဲ့ကတစ်ခုဖြစ်ပါတယ်အီရတ်နိုင်ငံမှာနိုင်ငံရေးပြောင်းလဲတွေကိုကြေကြေပြန့်ပြန့်ဖော်ဆောင်ဖို့အီရတ်နိုင်ငံရေးကိစ္စမှာအီရတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုတွေကိုရပ်တန့်ဖို့အတွက်ဆိုပြီးတော့အီရတ်ပြည်သူတွေကတောင်းဆိုနေကြတာပါလက်နက်တွေအများပြားကင်ဆောင်ပြီးမျက်နှာဖုံးတွေဆွတ်ထားတဲ့တနက်သမားတွေဟာဘိတ်တဲမျိုးလေကောင်ကအဓိကရင်မြင်းနာမှာရှိတဲ့ဒီဆန္ဒပြတဲ့သူတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့အဲ့ဒီတနက်သမားတွေဘသူဘဝဆိုတာကိုတော့ဖော်ထုတ်နိုင်ခြင်းမရှိသေးဘူးလို့ဤရက်